အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကိုကုလဦးဆောင်တဲ့နိုင်ငံတကာတန်တမန်တွေလေ့လာနေချိန်မှာပဲမနစ်ဗုဒ္ဓဘူးနေ့ကညနေ6နာရီလောက်မှာရခိုင်ပြည်နယ်မောင်နှောမြို့ကနူရူလာရဲကင်းစခန်းကိုလက်နက်ငယ်တွေနဲ့လာရောက်ပစ်ခတ်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းမှာအကြဲတပ်ဖွဲ့ဝင်တဦးသေဆုံးပြီးတော့တဦးဒဏ်ရာရခဲ့ပါတယ်။အခြေအနေအသေးစိတ်ကိုထိုင်းချေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မောင်တော်မြို့ရဲ့တောင်ဘက်မှာရှိတဲ့နေကြောင်းဆောင်ကင်းစခန်းတစ်ခုကိုနိုဝင်ဘာလ3ရက်နေ့ညပိုင်းလောက်မှာလူဝင်များ5ဦးခန့်ကအကြမ်းဖက်ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တဦးကြာဆုံးမှုရှိခဲ့တယ်ဆိုပြီးရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကအခုလိုပြောပါတယ
်ကင်းစခန်းကိုလာကြည့်တော့ကအဲ့မှာဒီကျေကိုကြာတာကလည်းအဲ့ဒီရောတယောက်ကြာတယ်သူကြာတယ်သူရောလည်းရောက်တယ်သူကြာတယ်အဲ့ဒီသေးသေးလေးအဲ့ဒီရှောင်းစခန်းကိုလည်းကြာတယ်ကမကြည့်ချောင်းဆိုပြေးမလို့ဟိုဘောက်တော့တဲ့ဆိုရင်ဘာလို့ရှိလဲ၃ဝိုင်းကျော်ရှိလောက်ပဲရှိတယ်၃ဝိုင်းလောက်ပဲရှိပါပါလုံးချိုရဲကတော့ရှိပါလေကဒါပေမဲ့လည်းသူကဒီကြီးအတမားတော့ဒီရက်မြတ်ပိုက်ပါဖြစ်တယ်ဆိုတော့ဟို၃ဝိုင်းကလည်းတုတ်တာပေါ့
ရခိုင်ပြည်နယ်မောင်တော်မှာပြီးခဲ့တဲ့လကပဲနေကြားဆောင်ဌာနချုပ်ဖြစ်တဲ့ကြီးကန်းပြင်ဌာနချုပ်နဲ့ကိုရံကောင်ငခုရစခန်းစတဲ့နေရာ၃ခုကိုအင်အားရာခနန်းရှိတဲ့အကြမ်းဖက်သူတွေကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်နေကြားဆောင်ရဲတပ်ဖွဲ့ဝင်၉ဦးလည်းကြာဆုံးခဲ့ပြီးအပြန်အလှန်ပစ်ခတ်မှုတွေအတွင်းမှာအကြမ်းဖက်သူတွေကိုလည်းအရှင်ဖမ်းမိတာရှိတယ်လို့အကြမ်းဖက်သူတွေဘက်ကလည်းတိုက်စုံးမှုတွေရှိခဲ့ပါတယ်။အခုမောင်တော်မြို့တောင်ပိုင်းကကင်းစခန်းကိုလာရောက်တိုက်ခိုက်မှုမှာတော့လူဝင်များအနည်းငယ်သာပါဝင်တယ်ဆိုပြီးဆက်ပြောပြပါတယ်
။ဒီအားဘာရလောက်ဝေးကြရည်
။ရခိုင်ပြည်နယ်အတွင်းမှာအခုလိုမတည်ငြိမ်မှုတွေကြောင့်အရက်သားထောင်ကနန်းလောက်ဟာအိုးအိမ်ဆုံးခွာပြီးဒုက္ခသည်စခန်းတွေမှာလာရောက်နေထိုင်ကြပြီးမကြသေးခင်ရက်ပိုင်းကပဲနေမြေတည်ငြိမ်အေးချမ်းစပြုလာပြီးဆိုပြီးနေရရင်ကိုပြန်သွားကြတာပါမောင်တော်မြို့မှာတော့ဒေသခံတွေကစိုးရိမ်ထိတ်လန့်မှုအနေနဲ့နေထိုင်နေရသေးပဲလို့ဆိုပါတယ
်ကျွန်တော်များကတော့စိုးရိမ်ရှိတယ်ကတော့ရှိပါပါဘာလို့လဲဆိုတော့ဒီဒက်တာပတ်မယုံသေးတာဒီလိုဘယ်လိုတည်ငြိမ်အေးချမ်းပါလဲတည်ငြိမ်အေးချမ်းရင်ဒက်တာရောက်ပါတော့
မောင်တော်အချက်ဖက်တိုက်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့RSO အကျန်းဖက်အဖွဲ့နဲ့ဆက်ဆက်ပြီးမောင်တော်ဒေတာမှာလှုပ်ရှားနေတဲ့အကာမူမူဂျာဟီဒင်အဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းစစ်ဆေးဖော်ထုတ်ချက်ရရှိတယ်ဆိုပြီးနိုင်ငံတော်သမ္မတရုံးကအောက်တိုဘာလ14ရက်နေ့မှာထုတ်ပြန်ထားတာပါ။နေကြာဆောင်ကင်းစခန်းနဲ့အကျန်းဖက်တိုက်ခတ်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းချိန်မှာလူအခွင့်အရေးချိုးဖောက်တာတွေရှိခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကဝေဖန်ထောက်ပြမှုတွေလည်းရှိနေတာပါ။ဒီအတွက်ကုလသမဂ္ဂအိုချာရဲ့ဌာနေညှိနှိုင်းရေးမှုနဲ့အမေရိကန်ဗြိတိန်အီဂျစ်ဥရောပသမဂ္ဂနဲ့တူရကီကတာမတ်တွေပါဝင်တဲ့တပ်တမန်အဖွဲ့ဟာရခိုင်ပြည်နယ်ကိုဒီရက်ပိုင်းတွင်တွားရောက်လေ့လာစုံစမ်းနေချိန်မှာပဲရခိုင်ပြည်နယ်မောင်တော်မြို့တောင်ပိုင်းမှာနေကြားဆောင်ကင်းစခန်းထပ်မံပစ်ခတ်ခံရတာလည်းဖြစ်ပါတယ်ရှင်
ရှင်ဒီလိုမျိုးဒီရောက်ရှိနေတဲ့နိုင်ငံတကာတန်မန်အဖွဲ့နဲ့ရခိုင်လွတ်တော်တို့တွေ့ဆုံတဲ့အချိန်မှာဆွေးနွေးခဲ့တာတွေကိုလည်းဆက်ပြီးတော့ပြောပြချင်ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေတွေ့ဆုံတဲ့အချိန်အင်အားသုံးပြီးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာတရားဥပဒေစိုးမိုးရင်းနဲ့ဥပဒေကြောင်းအရာကင်တွဲဖြေရှင်းပေးဖို့ရခိုင်ပြည်နယ်လွတ်တော်အနေနဲ့လိုလားကြောင်းကိုလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂယုံ UNOCHA ရဲ့ဌာနညှိနှိုင်းရေးမှုဦးဆောင်တဲ့နိုင်ငံတကာတန်မန်အဖွဲ့ကိုရခိုင်ပြည်နယ်လွတ်တော်တာဝန်ရှိသူတွေကရှင်းလင်းပြောဆိုခဲ့ပါတယ်။လူခွင့်ချိုးဖောက်မှုတွေရှိမရှိလာရောက်လေ့လာနေတဲ့နိုင်ငံတကာတန်တမန်အဖွဲ့တွေဒီလေ့လာပြီးတဲ့အချိန်မှာပဲအခုလိုမျိုးရခိုင်ပြည်နယ်မောင်းတော့ဘက်မှာရဲကင်းစခန်းကိုထပ်ပြီးတော့အကြမ်းဖက်တိုက်ခိုက်မှုအပေါ်မှာရခိုင်လွှတ်တော်အမတ်ကရှုံချပါတယ်အသေးစိတ်ကိုဆက်ပြီးပြောပြပေးကြပါတယ်ရှင်
ရခိုင်ပြည်နယ်မောင်းနှုံမြို့နယ်ထဲမှာနေကြားဆောင်တပ်စခန်းတွေနဲ့ရဲကင်းစခန်းတွေကိုလူဝင်အား၃အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်မောင်းနှုံကပြည်ပခါတွေကိုမှန်မှန်ကန်ကန်သိရှိနိုင်မှုအတွက်နိုင်ငံတကာအဖွဲ့တွေကိုအကန့်အသတ်မရှိဝေရောက်ခွင့်ပြုဖို့နဲ့တမာတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်မစ္စစ်ဂျာဟီလီကတောင်းဆိုခဲ့ပြီးတဲ့နောက်အခုလိုမျိုးရခိုင်ပြည်နယ်အစိုးရဘက်ကလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂယုံUNOCHA ရဲ့ဌာနညှိနှိုင်းရေးမှုဦးဆောင်တဲ့နိုင်ငံတကာတန်တမန်အဖွဲ့ကိုရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုပြည်ပခါတွေဖြစ်ပွားခဲ့တဲ့နေရာတွေကိုလာရောက်လေ့လာခွင့်ပြုလိုက်တာဖြစ်ပါတယ်။နိုဝင်ဘာလ2ရက်နေ့ကနေစလို့ရခိုင်ပြည်နယ်စစ်တွေမျိုးကနေတဆင်မောင်နှုံမျိုးကိုရောက်ရှိနေတဲ့ကုလသမဂ္ဂယုံညှိနှိုင်းရေးမှုနဲ့တန်တမန်အဖွဲ့ဟာမနစ်ဗုဒ္ဓဘူးနဲ့မနက်တုန်းကတော့ပြည်ထောင်စုအစိုးရရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်အတွင်းကလုံခြုံရေးအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။နိုင်ငံတကာ
ยังใครลุดดอกดาวิชีเดือดเรนเน่เลยด้วยส่งเข้ามาเลยยังใครบินเนี่ยด้วยเตียวกรีสมมุมชีเนี่ยอุบลเจ้าอยากการด้วยพิเศษเป็นบุหรี่ล่าเจ้าเนี่ยยังใครบินเนี่ยลุดดอกอันนี้เนี่ยตั้มรอนเนี่ยเลี้ยงลงยงยี่ดีปะกะการด้วยพิเศษมูลีกูสั่งดีเนี่ยเจ้าลูกด้านยังสานามุสัยกูลาตั้มกะยงหนุนนายมูอุสานเนี่ยนั่งยังกะตั้มตั้มมาพ่อยกูยังใครบินเนี่ยลุดดอกดาวิชีดูดีกะเชิญเลี้ยงเจ้าสุเกเรลูยังใครบินเนี่ยบุญยามโยกะยังใครบินเนี
nine malaria. A la Vida Shima, do you have Puchin, the Pisa, do you know Nali, the Papa, do you know General Protoge? General Sagale, General Ha, no, La Sadaha, who just a day Pisa, General Ubri, Tong, a Jabe, General, a Lupo, the General Sanjin Divare, and at the Gilumia, General Ubri, who told Lambido, no, and a Gira, Chippi, Jacob, Chippi, no, and a General, the Zundia, and Ubri Lem, the Nibus, and General Sedogaro, no, and a D. Chenego, General, the dog, the room of Joya Line, to be the general, you read your vision. No, the literature, yeah, red general, and I be my senior Chenego, red general, since he did not follow the book of the general, soon as I have to buy it.
A cool of you, Nangaka, and the man in Laya, Lila, Niti Mabe, Yakaimine, Mount of Yuma, Manebo to Puniga, Taman Bido, a jump at Dakamu Pikabi, Yellow Joey win at Ute Songabare, a cool of you, Pikere, a jump at Dakamune, but the bee, Yakaimine, Ludo, Nine, Tujare, Pisini, Boba Lai, Lotin, Lotai Darigo, Sala Luxon, Dama Pedello, Yakaimine, jump at Kayamu Lila, don't that you comedy appointment, Pide, Pine, Ludo.
အချမ်းဖတ်တိုက်ခိုက်ခံရပြီးတဲ့နောက်လုံလုံရေးတပ်ဖွဲ့တွေဘက်ကအချမ်းဖတ်တိုက်ခိုက်ခဲ့သူတွေကိုလိုက်လံဖမ်းဆီးနိုင်မှုဒေသရင်းမှာနည်းနည်းရှင်းလင်းတဲ့အချိန်ရွာကုန်မိရှူရာတွေလူခွင့်ရေးချိုးဖောက်တာတွေရှိတယ်ဆိုတဲ့ဝေဖန်မှုတွေရှိခဲ့ပြီးတဲ့နောက်နိုင်ငံတကာတာဏမန်ဖွဲ့ဟာအချမ်းဖတ်တိုက်ခိုက်ခဲ့သူတွေကိုလိုက်လံဖမ်းဆီးနိုင်မှုဒေသရင်းမှာနည်းနည်းရှင်း